စကိုင်းတိုင်းဒေသကြီးကဏီမြို့နယ်နဲ့မင်းကင်းမြို့နယ်ကြားမှာစစ်ကောင်စီကနယ်မြေရှင်းလင်းတာတွေကြောင့်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲတွေဆက်ပြီးဖြစ်နေပါတယ်ကဏီမြို့နယ်ကကင်းကျေးရွာမှာမိုင်းနေမိလို့အရက်သားတဦးသေဆုံးခဲ့တဲ့အပြင်အရက်သားတချို့ဖမ်းဆီးခံခဲ့ရပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင
်ဇန်နဝါရီလ31ရက်နေ့ကစလို့စကိုင်းတိုင်းကဏီနယ်နဲ့မင်းကင်းနယ်ကြားမှာစစ်ကောင်စီကနယ်မြေရှင်းလင်းတာတွေလုပ်နေတဲ့အတွက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေရမှာဖေဖော်ဝါရီလ3ရက်စစ်တပ်ကအာဏာသိမ်းတဲ့တနစ်ပြည့်နေ့မှာလဲတိုက်ပွဲတွေကဆက်ပြီးရှိနေပါတယ်ချင်းရွံ့မြစ်ထဲမှာဖျက်တမ်းနေတဲ့စစ်ကောင်စီရေရင်တွေအပေါ်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာဖြစ်ပြီးတိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တစ်ခုဖြစ်တဲ့မဟူယာနဂါအဖွဲ့ကတာဝန်ရှိသူတူကအခုလိုပြောပါတယ
်နှစ်နာရီနဲ့1မိနစ်မှစပစ်တာဗျဟုတ်ကျွန်တော်တို့ဒီဟိုကမှပြောပါကျွန်တော်တို့ခက်လုံပီ.မှစဖြစ်တာဗျဟုတ်ခက်လုံပြီးတော့အဲ့ဒီကျွန်တော်တို့စင်ကလေးပေါ့အဲ့ဒီ၃နေရာမှာခက်လုံပြီးတော့ပါအရင်စဖြစ်တာဗျဟုတ်နှစ်တောင်ခက်တာပေါ့ဒီကင်းကနေတော်တော်တော့ပြင်မှနားတဲ့နေပြင်မှနားတော့ပေါ့ဗျအောက်ကင်းကဆက်ဆက်သွားတဲ့ရင်ရင်ရှိအုပ်စုနဲ့ဖြစ်တာဗျဟုတ်ဒီတိုက်ပွဲအချိန်ကြီးကသူတို့ဘယ်နဲ့ကောင်ရှာတယ်လဲတော့မတီးပြီးဘူးဗျ
စစ်ကောင်စီတပ်တွေကကဏီနယ်ချင်းသွင်းမြင့်အောက်ဖက်ကခြေရာတွေကိုကုန်းချောင်းကရေချောင်းကနေပါနေမြေရှင်းလင်းတာတွေလုပ်နေတာပါဇန်နဝါရီလ31ရက်ကကုန်းချောင်းကနေနေမြေရှင်းလင်းတဲ့စစ်ကောင်စီတပ်ဟာဘင်ကျေးရွာအနီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးနောက်အိမ်အောင်စု180ရှိတဲ့ဘင်ကျေးရွာကိုမီးရှို့သွားတဲ့အတွက်နေအိမ်160မီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်ရေရင်တွေနဲ့တွာလာနေတဲ့စစ်ကောင်စီတပ်ဟာကင်းကျေးရွာမှာတက်ချရန်နာခဲ့ပြီးနောက်တရင်လာနေကပြန်လည်ထွက်ခွာချိန်မှာကျေးရွာသား9ဦးကိုလည်းဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ဖန်စီခေါ်ဆောင်သွားသူ9ဦးအနက်2ဦးမှာတေဆုံးသွားပြီး2ဦးမှာပြန်လည်လွတ်မြောက်လာပါတယ်။စစ်ကောင်စီတပ်ဟာကြေးရော်တွေကနေအိမ်ဘီယိုထဲမှာလည်းမိုင်းထောင်သွားပြီးဒေသခံ2ဦးကဘီယိုကိုဖွင့်ချိန်မှာပောက်ကွဲပြီးတေဆုံးသွားခဲ့တယ်လို့ကင်းကြေးရော်ကကာကွယ်ရေးတပ်ဖွဲ့ဝင်2ဦးကအခုလိုပြောပါတယ်
။မိုင်းတလုံးကိုစီစီစီစီနဲ့ထောင်ထားခဲ့တယ်။ကြောင်ရင်နဲ့ကြောင်ရင်တကားလည်းပေါ့နော်ကြောင်ရင်နဲ့ထည့်ပြီးတော့ကြောင်ရင်တကားဖွင့်ရင်ကွဲဘူးကတည်းကရေကျင်းနဲ့ထောင်ခဲ့တယ်ကြ။ကြောင်ရင်တကားကိုဆွဲခွင်လိုက်တယ်။ကြောင်ရင်လည်းပြင်လဲပြင်သွားတယ်။အဲ့မှာနောက်ကျောမှလည်းသူတို့ short ဆင်တာလည်းကျွန်တော်တို့ကဟိုအခုလိုက်လို့ရတာပေါ့ဗျာ။ဟုတ်အဲ့မှာတကားဆိုပြီးတော့အမျိုးသမီးတယောက်ဆုံးရှုံးသွားပါတယ်ကြ။အဲ
ကဏီနဲ့မင်းကင်းနယ်ထဲမှာချင်းသွင်းမြစ်တဲတွာလာနေတဲ့စစ်ကောင်စီတပ်ရဲ့ရေရင်တွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမကြာခဏဆုတလို့တိုက်ခိုက်တာတွေရှိနေပြီးစစ်ကောင်စီရဲ့ရေရင်တွေကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်မြစ်ဘေးမှာနေထိုင်တဲ့ကျေးရွာနေအိမ်တွေမိလောင်ကျန်းတာတွေရှိခဲ့ပါတယ်။စစ်တပ်အာဏာသိမ်းထားတဲ့တနစ်ပြည့်ချိန်မှာစစ်အာဏာသိမ်းမှုကိုစန့်ကျင်တော်လှန်နေတဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေရဲ့လက်နက်ကင်တိုက်ခိုက်မှုတွေစကိုင်းတိုင်းအပြင်ဒေသတချို့မှာရှိနေပါတယ်ခင်ဗျာ။